Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ25ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို9မီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ခီထိုက်ပါပါကစ္စတန်နိုင်ငံမှာရေနံကားတိမ်မောက်တာကနေမိလောင်ခဲ့ပြီးအ ਨੇ ဆုံးလူပေါင်း140သေဆုံးရပါတယ်။တရုတ်နိုင်ငံစီချွမ်းမှာတော့မြေပြိုရာကြောင့်လူပေါင်း95ဦးလို့ပျောက်ဆုံးနေစေဖြစ်ပါတယ်။ Saudi Arabia က Grand Prix ကိုဖောက်ခွဲမဲ့အစီအစဉ်ကိုဖော်ထုတ်တားဆီးလိုက်နိုင်တယ်လို့အနာပိုင်တို့ကပြောပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။တွင်တွေအပြီးနားဆင်ကြရမယ့်တွင်လှော်တွေထဲမှာတော့
နမ်စာမြို့နယ်လောင်းလွေရွာမှာဒုတိယပိုက်ပွဲဖြစ်နေတုန်းပဲအဲအိမ်မဆမ်းမြို့နယ်ထဲမှာပဲလုံတော့ဖက်မှာလည်းလုံတော့ကြီးရွာဖက်မှာလည်းပိုက်ပွဲဖြစ်တယ်မနေ့ကပြီးတော့ကျွန်တော်တမဟငါဟိုကုခိုင်အဲဖက်မှာလည်းမနေ့တ
ော့ CNL A ရဲ့အထွေထွေတွင်ရင်မူဘုံမူချုပ်တပ်ဖုံးချုပ်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူနေရတာဒီနေ့ကြကျင်းပခဲ့တဲ့ဥရောပသမဂ္ဂညီလာခံအတွင်းဘာသာတွေကိုဆုံးဖြတ်ခဲ့ကြတယ်လေတခါဥရုယာတိပြောင်းလဲမှုနဲ့လူတွေကြောင့်ဖြစ်တဲ့အကျိုးဆက်တွေဟာရင်းနှီးသတ္တဝါတွေအတွက်စိုးရိမ်စရာတွေဖြစ်နေတဲ့အကြောင်းပြင်အိန္ဒိယနိုင်ငံကဆက်ရုပ်လုပ်တာအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမသိငီထိုက်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ပါကစ္စတန်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့ရေနံတင်ကားတိမ်မှောက်ပြီးမိလောင်ခဲ့တာကြောင့်အ ਨੇ ဆုံးလူပေါင်း140သေဆုံးရပါတယ်။ရေနံတင်ကားတိမ်မှောက်ရကပောက်ထွက်လာတဲ့ရေနံတွေကိုခတ်ယူဖို့စူးစီးရောက်ရှိလာကြသူတွေမိသင့်လောင်ကျွမ်းခဲ့တာဖြစ်ပါတယ်။အ ਨੇ ဆုံးလူ80လောက်လည်းဒဏ်ရာရတယ်လို့အာဏာပိုင်တို့ကပြောပါတယ်။တောင်ပိုင်းစိတ်ကမ်းမြို့ကရာချီကနေပန်ချက်ပြည်နယ်မြို့တော်လာဟိုကိုလမ်းမကြီးအတိုင်မောင်းနှင်လာရင်ကားသမားကယင်ကိုမထိနိုင်ဘဲတိမ်မှောက်ခဲ့တာဖြစ်ပါတယ်။ရင်းနှံတင်ကားတိတ်မောက်တဲ့အချိန်မှာအနည်းအနာကရန်ဆန်ပါဂျူဟာကဒေသခံတွေပုံးနေထဲ့စရာတွေနဲ့အပြေးအလွှာရောက်ရှိလာခဲ့ကြသလိုဆိုင်ကယ်တွေနဲ့ရောက်လာကြသူတွေလည်းအများအပြားရှိပြီးဖိတ်ကြတဲ့ရင်းနှံတွေကိုခတ်ယူခဲ့ကြတာဖြစ်တယ်လို့ဒေသဆိုင်ရာရဲချုပ်ရာဂျာရပ်အစ်ကပြောပါတယ်ရင်းနှံတင်ကားပောက်ကွဲရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးမွတ်စလင်တွေရဲ့ရမဒန်ဥပုလကုံဆုံးတဲ့ Eid al-Fitr ဤပွဲတော်နေ့မှာအခင်းဖြစ်ပွားခဲ့တာဖြစ်ပါတယ်။ဤပွဲတော်ဆင်နွှဲဖို့အတွက်မိသားစုတွေစုံစည်းကြဖို့လမ်းပေါ်မှာလည်းလူသွားလူလာများနေတဲ့ကာလလည်းဖြစ်ပါတယ်ရှင
်။တရုတ်နိုင်ငံအနောက်တောင်ပိုင်းကစီချွမ်းပြည်နယ်မှာမြေပြိုကျမှုတွင်ပါသွားတဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကရှာဖွေတွေ့ရှိနိုင်ဖို့အတွက်ကြိုးပမ်းနေကြပါတယ်။စနေနေ့ကမြေပြိုကျတဲ့အထက်မှာရှင်မိုးတောင်ပေါ်ရွာလေးပါသွားခဲ့ပြီးတော့လူ95ရောက်ပျောက်ဆက်ပြီးတော့ပျောက်ဆုံးနေတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဒီမြေပြိုကျမှုအတွင်ပါလာတဲ့ကြောက်တုံးတွေပျက်စီးအပိုင်းစားတွေကြောင့်လည်းအင်ဂျီ40ထပ်မင်းပျက်စီးသွားခဲ့ပါတယ်။လင်မယားနှစ်ယောက်နဲ့ကလေးလေးတစ်ယောက်ကိုပဲအသက်ရှင်ရပြန်တွေ့ခဲ့ပြီးတခြားအသက်ရှင်တဲ့သူတွေကိုမတွေ့ရပဲတည်ဆုံးသူရုပ်အလောင်း15လောင်းကိုတွေ့ရှိခဲ့တယ်လို့ပြောပါတယ်။တရုတ်ရဲတပ်ဖွဲ့စစ်တပ်နဲ့ကယ်ဆယ်ရေးအဖွဲ့ဝင်3000ကျော်ကကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်ပြီးတော့လုပ်နေကြပါတယ်။ကယ်ဆယ်ရေးအဖွဲ့တွေဟာချိုးတွေမြေတူးတွေကားတွေအနံ့ခံခွေးတွေကိုအသုံးပြုပြီးရှာဖွေနေကြတယ်လို့ဒေသခံအစိုးရနဲ့တရုတ်အစိုးရပိုင်းရုပ်သံလိုင်းတွေကပြသခဲ့ပါတယ်2008ခုနှစ်ကစီချွမ်ပြည်နယ်ထဲမှာလူ 18,000 တေဆုံးခဲ့တဲ့ဝမ်ချွမ်ငလျင်ကြီးပြီးတဲ့နောက်မှာဒီမြေပြိုကျမှုဟာဒေသတွင်းမှာအကြီးအမားဆုံးမြေပြိုကျမှုဖြစ်တယ်လို့ကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူတို့ဖြစ်တဲ့ဝမ်ရောင်ဘိုကပြောပါတယ်ဒေသတွင်းမှာမိုးအဆက်မပြတ်ရွာသွန်းလာကြောင်းအခုလိုမြေပြိုကျခဲ့တာဖြစ်တယ်လို့လည်းတရုတ်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
ဗြိတိန်ပါလီမန်အီးမေးအသုံးပြုသူတွေရဲ့အကောင့်တွေကိုမနစ်စနေနေ့ကဆိုက်ဘာတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါတယ်။အားနည်းချက်ရှိတဲ့အီးမေးပတ်စဝတ်တွေကိုဖော်ထုတ်ဖို့ပြင်မှတ်ထားတိုက်ခိုက်ပုံရတယ်လို့ပါလီမန်တာဝန်ရှိသူတွေကပြောပါတယ်။ Sustained Determine ဆိုတဲ့ဆိုက်ဘာတိုက်ခိုက်မှုကိုကာကွယ်တဲ့အနေနဲ့လွှတ်တော်အမတ်တွေအပြင်ကနေအီးမေးအသုံးပြုခွင့်ကိုပိတ်လိုက်ပြီးလို့လည်းဗြိတိန်အောက်လွှတ်တော်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ပါလီမန်တာဝန်ရှိသူတွေကနေပေးပို့တဲ့အီးမေးလ်ထဲမှာတော့ကွန်ပျူတာကွန်ရက်ထဲမှာဒီမနေ့ပုံမှန်မဟုတ်တဲ့လှုပ်ရှားမှုတွေစိုက်ဘာဖောက်ထင်းတိုက်ခိုက်ဖို့ကြိုးစားခဲ့တဲ့အထောက်အထားတွေတွေ့ရကြောင်းဖော်ပြထားတာပါ။ဒါ့အပြင်ပါလီမန်ထဲကအီးမေးလ်အကောင့်အလုံးထဲကအားနည်းချက်ရှိတဲ့ password တွေကိုဖော်ထုတ်ဖို့ရည်ရွယ်တဲ့အင်တာနက်ဖောက်ထင်းသူ hacker တွေကစိုက်ဘာတိုက်ခိုက်မှုလုပ်ခဲ့တာကိုအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုကနေအတည်ပြုတဲ့အကြောင်းလဲပါလီမန်တာဝန်ရှိသူတွေပေးပို့တဲ့အီးမေးလ်မှာဖော်ပြထားပါတယ်။ဘယ်နှစ်ယောက်စိုက်ဘာတိုက်ခိုက်ခံရတယ်လဲဆိုတာနဲ့ဘာတွေထိခိုက်ခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး အမျိုးသားဆိုင်ပါလုံခြုံရေးဌာနနဲ့အမျိုးသားရာဇဝတ်မှုဆိုင်ရာဌာနတို့ကနေစုံစမ်းစစ်ဆေးနေပါတယ်။လွှတ်တော်အမတ်တွေရဲ့ password တွေကိုအင်တာနက်ဖောက်ထွင်းသူ hacker တွေကအွန်လိုင်းပေါ်မှာရောင်းချနေတယ်ဆိုပြီး British media တွေမှာသတင်းတွေထွက်ပေါ်လာပြီးရပ်ပိုင်းအတွင်းမှာပဲအခုလို cyber တိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်
။မွတ်စလင်တို့ရဲ့ Ramadan ဥပုသ်လကုန်ဆုံးကနေနိုင်ပိုင်းအတွင်းမှာ Saudi Arabia နိုင်ငံမက္ကာက Grand Bali ကိုပြစ်မှတ်ထားတိုက်ခိုက်ဖို့စီစဉ်မှုကိုဖော်ထုတ်တားဆီးနိုင်ခဲ့တယ်လို့ Saudi Arabia ကပြောပါတယ်။မွတ်စလင်တို့ရဲ့ဘာသာရေးအထွတ်မြတ်တွေကတနေရာဖြစ်တဲ့ဒီဘလီကိုတိုက်ခိုက်ဖို့စီစဉ်ထားတဲ့သူလို့စွပ်စွဲခံရတဲ့အမျိုးသားကမက္ကာမှာရဲရင်နဲ့ပြစ်ခတ်မှုအတွင်းအသေးခံဖောက်ခွဲခဲ့တယ်လို့စော်ဒီပြည်ထရေးဝန်ကြီးဌာနတာဝန်ရှိသူတွေကမနေ့စနေနေ့ကပြောပါတယ်ပောက်ခွဲမှုကြောင့်မကာကိုလာရောက်တဲ့နိုင်ငံသားခီးသွား6ဦးနဲ့ရဲတပ်ဖွဲ့ဝင်5ဦးထိခိုက်ဒဏ်ရာရပါတယ်အကြမ်းဖက်ဝါဒါဆွဲတိုက်ခိုက်ဖို့ဥဆောင်စီစဉ်ခဲ့သူလို့ဆွဆွဲခံရသူက Grand Bali အနီးကအိမ်ကမ်းတစ်ခုမှာတရင်ပတ်အတော်များများနေထိုင်ခဲ့တယ်လို့လည်းအာနာပိုင်တို့ကပြောပါတယ်မက္ကာမြို့နဲ့ဂျက်ဒါစိတ်ကမ်းမြို့တို့မှာရဲတွေကစီးနှင်းရှာဖွေခဲ့ပြီးအမျိုးသမီး2ဦးအပါအဝင်လူ5ဦးကိုဖမ်းဆီးခဲ့ပါတယ်စစ်သွေးကြောအဖွဲ့တစ်ခုကလူတွေလိုယူဆရပေမဲ့ဖောက်ခွဲခဲ့သူရဲ့အမည်သူ့အဖွဲ့စည်းတို့နဲ့ပတ်သက်လို့တော့တစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအီမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုခြေညာနေပါတယ်ရှင်နိုင်ငံတွင်းစွမ်းအင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အတွက်တန့်စင်တဲ့စွမ်းအင်တွေမရခင်မှာကြောင်မီးသွေးသုံးလျှက်စစ်တာအားထုတ်လုပ်ဖို့တိုင်းနယ်ပြည်နယ်တွေကိုတိုက်တွန်းထားတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောဆိုလိုက်ပါတယ်။2015ခုနှစ်ရွေးကောက်ပွဲနဲ့အစိုးရဖွင့်နိုင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပါတီဗဟိုကော်မတီအစည်းအဝေးအပြီးဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုတာဖြစ်ပါတယ်။ပါတီအနေနဲ့မူလရည်တည်ချက်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလမ်းကြောင်းကနေတွေးဖွဲ့မသွားဘူးလို့လည်းပြောဆိုခဲ့တာပါပါတီဝင်တွေရဲ့ပြောရေးဆိုခွင့်နဲ့ပတ်သက်လို့တော့ပါတီရဲ့ဗဟိုအလုံးမှုဆောင်တုပ်ဖြစ်တဲ့ဦးဝင်းထိန်ကအခုလိုပြောဆိုသွားပါတယ
်ပါတီဆိုတာကကို့ပါတီတည်တော်ကလေးကိုကဒါမိသားစုပုံစံဒီမိုကရေစီစံကကျေတော့တဲ့ကြောင့်မလို့အပေါ်ကဒီအောက်ကအောက်ခြေရတဲ့ဒီဝေဘာနိုင်တယ်ဆွေးနွေးနိုင်တယ်၊လေးလို့ဆွေးနွေးနိုင်တယ်။ပြောရရှိလို့ရှိရင်ကိုယ်ဒီလိုချင်းကြီးပဲပြောရမယ်။ဒါမှမဟုတ်ကျွန်တော်ပါတီဖွဲ့ဝင်တွေကစိုးရွားလို့တော့ပါတီဝင်ဆောင်ပြောမယ်ဆိုရင်တိုက်လို့ပြောတိုက်လို့ဝင်လာစားရတဲ့ပြည်သူပဲစားနေတဲ့ပြည်သူရတယ်။တိုးတော့အဲ့လိုမှမဟုတ်ပဲနဲ့ကိုယ်အတွင်းရေးကိုအပြင်မီဒီယာတွေပြောတာလေနော်။ကိုယ်အတွင်းရေးကို Facebook တန်တာဆင်ရရခုနကကျွန်တော်တို့ထားတဲ့ပါတီရဲ့ spirit ပေါ့ပါတီရဲ့ရှင်းဆုံးနေတဲ့အမှုကျင်းနဲ့မကိုက်တဲ့ကြောင်လို့အဲ့ဒါဒီမလို့အောင်တမ်းမိတ
ာပါတီဝင်နေနေနဲ့အစိုးရအဖွဲ့နဲ့ပါတီအပေါ်လူသိရှင်ကြားဝေဖန်ပြောဆိုတဲ့ဆိုရင်တော့ပါတီစည်းကမ်းနဲ့အရေးယူမယ်လို့လဲဗဟိုကော်မတီဝင်ဦးဝင်းထိန်ကသတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောဆိုသွားတာဖြစ်ပါတယ်ရှင
်အင်ဒိုနီးရှားနိုင်ငံမှာစစ်သွေးကြွားလို့တန်တရားရှိသူတို့ကနိုင်ငံနောက်ပိုင်းမှာရှိတဲ့ပြည်နယ်ရဲဌာနချုပ်ကိုဒီကနေ့မတ်ကျောက်တဲ့အစ္စလမ်ဘာသာရဲ့အရေးပါဆုံးနေ့မှာတိုက်ခိုက်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်တဦးနဲ့တိုက်ခိုက်သူတဦးသေဆုံးသွားခဲ့ပါတယ်။ဓာတ်ကင်ဆောင်ထားတဲ့အမျိုးသားနှစ်ယောက်ကမြောက်ဆူမာထရာပီနယ်မြို့တော်မေဒမာရှိတဲ့ရဲဌာနချုပ်ကိုပြေးဝင်လာပြီးတော့ရဲရာရှိတဦးကိုဓာတ်နဲ့ထိုးခဲ့တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရဆက်ယိုဝါဆစ်တို့ကပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေကပြန်ပစ်ခဲ့တာကြောင့်တယောက်သေဆုံးပြီးတော့ကျန်တဲ့တယောက်လည်းပြင်းထန်စွာဒဏ်ရာရသွားတယ်လို့သူကပြောပါတယ်။မွတ်စလင်တွေရဲ့ရမဒန်ဥပုသ်ရာသီကုန်ဆုံးပြီးအင်ဒိုနီးရှားနိုင်ငံသားတော်များများအပွဲတော်ဆင်နွှဲနေတဲ့အချိန်မှာဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာပါတိုက်ခိုက်သူနှစ်ဦးဟာ IS အဖွဲ့နဲ့ချိတ်ဆက်မှုရှိတဲ့အစွန်းရောက်အဖွဲ့ဝင်တွေလို့သတ်မှတ်ခံထားတဲ့သူတွေဖြစ်တာကြောင့်ဖြစ်တယ်လို့ Versus တို့ကပြောပါတယ်ဘယ်အဖွဲ့ဆိုတာကိုတော့သူကပြောမသွားပေမဲ့အင်ဒိုနီးရှားရဲတပ်ဖွဲ့ကနောက်ထပ်တိုက်ခိုက်မှုလုပ်ဖို့ကြံစည်နေတဲ့၃ယောက်ကိုဖမ်းဆီးလိုက်တယ်လို့လည်းပြောပါတယ်ခင်ဗျာ
စီးရီးယားနိုင်ငံထဲကနေဂိုလန်ကုန်းပြင်မြင့်ကိုစနေနေ့ကဒုံးကျည်တွေနဲ့ပြစ်ခတ်ပြီးတဲ့နောက်အစ္စရေးဘက်ကစီးရီးယားနိုင်ငံတဲကိုလေကြောင်းကနေတိုက်ခိုက်လိုက်တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ် အစ္စရေးစစ်လေယာဉ်တွေကဂိုလန်ကုန်းပြင်မြင့်မြောက်ပိုင်းမှာရှိတဲ့ဆီးရီးယားအစိုးရတပ်ရဲ့တန်ချက်ကကားနှစ်ဆင့်ကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရကပြောပါတယ်။အဲ့ဒီဒုံးကျည်တွေဟာအစ္စရေးနိုင်ငံရဲ့အချုပ်အခြာအနာပိုင်ဆိုင်မှုကိုချိုးဖောက်တဲ့လက်မခံနိုင်တဲ့လုပ်ရဖြစ်တယ်လို့အစ္စရေးကနိုင်ငံခြားအပြစ်ရစဲရေးကိုကြီးကြပ်တဲ့ကုလသမဂ္ဂအေဂျင်စီကိုကန့်ကွက်ခဲ့တယ်လို့အစ္စရေးပြောခွင့်ရကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းဘယ်သူမှထိခိုက်ဒဏ်ရာရတာမရှိခဲ့ပေမဲ့အရက်သားတွေအနေနဲ့ဆီးရီးယားနဲ့နေဆက်ချင်းထိစိုက်တဲ့နေရာနာကိုရှောင်ညားဖို့အစ္စရေးစစ်တပ်ကပြောဆိုထားပါတယ်။ဆီးရီးယားပြည်တွင်းစစ်အတွင်းအစ္စရေးကပါဝင်ပတ်သက်ခြင်းမရှိပေမဲ့နေဆက်ကိုကျော်ပြီးပြစ်ခတ်တိုက်ခိုက်တာတွေကိုအစ္စရေးဘက်ကပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်။
ဆော်ဒီအာရေဗျနိုင်ငံကယေမန်နိုင်ငံမှာဖြစ်နေတဲ့ကာလာဝမ်းရောဂါတိုက်ဖျက်ဖို့အတွက်ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ကိုအမေရိကန်ဒေါ်လာ 66.8 သန်းလှူဒါန်းခဲ့ပါတယ်။ယေမန်နိုင်ငံမှာဝမ်းရောဂါဖြစ်ပွားနေတယ်လို့တန်ကြားရှိတဲ့သူအရေးအတွက်ဟာအခုတစ်ပတ်အတွင်းမှာ2,000ကျော်သွားခဲ့ပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှူးချုပ် Stephen O'Brien ကပြောပါတယ်ကမ္ဘာပေါ်မှာအဆိုးအဝါဆုံးဝမ်းရောဂါဖြစ်ပွားမှုကိုကျွန်တော်တို့ရင်ဆိုင်နေရပြီးဒီနေ့ကိုဝမ်းရောဂါထပ်ဖြစ်တဲ့သူအရေအတွက်ဟာပြည်များအဖြစ်9000လောက်ရှိတယ်လို့ UNICEF အဖွဲ့ရဲ့ညွှန်ကြားရေးမှူး Anthony Lake နဲ့ WHO အကြီးအကဲ Margaret Chan တို့ကစနေနေ့ကကြေညာချက်ထုတ်ပြီးပြောကြားခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်သင်ထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံဆိုင်ရာသတင်းလွှာနဲ့အရင်စပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနှမ်းဆန်နဲ့ကုတ်ခိုင်မြို့နယ်က TNL အောင်းလက်နက်ကိုင်အဖွဲ့ရဲ့တပ်စခန်းတွေကိုအစိုးရစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်စစ်တပ်နဲ့တအောင်းလက်နက်ကိုင် TNL တို့ကြားတိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ TNL အတွင်းရင်းမှုကပြောပါတယ်အစိုးရက27ရာစုပင်လုံညီလာခံခေါ်ပြီးငြင်းငြင်းရေးတိစောက်နေခြင်းအခုလိုတိုက်ပွဲတွေဖြစ်နေစေစစ်ရေးပဋိပက္ခတွေအပေါ်စစ်ရေးနည်းနဲ့မဖြေရှင်းပဲနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ကိုလည်းငြင်းငြင်းရေးလှုပ်ရှားသူတွေကတိုက်တွန်းပါတယ်အသေးစိတ်ကတော့မတ်ဆွမွန်ကပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့ဇွန်လဇန်ပိုင်းကစလို့အပြစ်ရဲ့လက်မှတ်မထိုးထားတဲ့ပလောင်လူမျိုးရေးတပ်ဦး PSLF ကလောက်ခံ TLL တအောင်းတက်နဲ့မြမတက်မတော်တို့ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားလာနေတာပါဇွန်လ24ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်က TLL တပ်မဟာ၄နေမြေပန်တောင်းကျေးရွာနဲ့မန်လန်းကျေးရွာကြားမှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့လက်နက်ကြီးကြီးတွေကျေးရွာထဲကြားရောက်ပောက်ကွဲတဲ့အတွက်ဒေသခံရွာသားတွေဘေးလွတ်ရာထွက်ပြေးနေရတယ်လို့ဆိုပါတယ်ဒီလဇွန်လ25ရက်နေ့မှာလည်းကုတ်ခိုင်မြို့နယ်ပန်ကူနဲ့မန်ကိုင်းကျေးရွာနာနောင်လွတ်ကျေးရွာနဲ့နောင်ခိုင်ကျေးရွာနာမှာ TLL နဲ့မြမတမရလူကြားတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်နေစေပဲလို့ TLL ဘက်ကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းကနေရာ၃နေရာမှာဖြစ်ခဲ့တဲ့တိုက်ပွဲတွေရဲ့နောက်ဆုံးစီးရေးအခြေအနေကိုတော့ TLL ရဲ့အထွေထွေအတွင်းမှူးဗိုလ်မှူးချုပ်တာဖုံကျော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။အခုဒီနမ်ဆာမြို့နယ်လောင်လွေရွာမှာအခုတတိတိုက်ပွဲဖြစ်နေတုန်းပဲ။အဲအဲ့နမ်ဆာမြို့နယ်ထဲမှာပဲလုံတောက်ကျေးရွာထဲမှာလည်းတိုက်ပွဲဖြစ်တဲ့မနေ့ကပြီးတော့ကျွန်တော်တို့တမဟာငါဟိုကုခိုင်အဲ့ထက်မှလည်းမနေ့တော့ကောင်းနေထက်မှတိုက်ပွဲနှစ်ပွဲဖြစ်ပါတယ်ဆိုတော့ဒီကိနီယာတိုက်ပွဲက3နေရာခုလက်ရှိဖြစ်နေတဲ့ဒီလမ်းဝဲကြီးရွာမှာတော့အခုတည်းဖြစ်နေတယ်နည်းနည်းပြင်းထန်တဲ့သဘောရှိတယ်ခုကျွန်တော်နဲ့ဖြစ်နေတာဒီနမ်ဆန်ဖြစ်မှာဖြစ်နေတာဟာဆက်ဆက်အစ်စ်ကလည်းအောက်ခံတက်တယ်ဒီမှာတမရှိရှိရှိတဲ့ပုံပေါ်ရှိတဲ့အဲ့ရှိတဲ့တမတွေပြီးတော့ဒီမှာရှိတဲ့ဆက်ဆက်မနေ့ကလည်းတိုက်ပွဲအဲ့ဒီကျွန်တော်ပြောတဲ့လုံတော့ကြီးရွာပဲနမ်နေကြီးရောဖမတိုက်ပွဲဖြစ်တယ်အဲဒီမှာလည်းနည်းနည်းပြင်းတယ
် TLL အဖွဲ့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးဆိုင်ရာအပြစ်ရဲစာချုပ် NCA ကိုလက်မှတ်မရေးထိုးထားသေးပေမဲ့လို့ပြီးခဲ့တုန်းကကျင်းပခဲ့တဲ့27ရာစုပင်လုံဒုတိယအကြိမ်ညီလာခံကိုတော့မြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့တက်ရောက်ခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာပါမြန်မာငြိမ်းချမ်းရေးဖော်ဆောင်မှုမှာပူးပေါင်းဆောင်ရွက်ပါလို့အစိုးရကဆွတ်ထားပေမဲ့အခုလိုထိုးစစ်ဆင်တိုက်ခိုက်လာတဲ့အနေအထားဟာယုံကြည်မှုတည်ဆောက်နိုင်မှုနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုမှာအခက်အခဲဖြစ်နေစေပဲလို့လည်းဗိုလ်မှူးချုပ်တာဖုံကျော်ကပြောပါတယ
်ဒီလိုပုံစံတိုင်းပဲဆိုရင်တော့အပြင်းထန်တဲ့သဘောရှိပါတယ်ခဏတော့လည်းဒီမြန်မာတမတော်ဘက်ကဒီရမခါနေဟာဟတ်ကီနဇီရဲ့ဒီအစိုးရကဖြစ်နေတဲ့တကြောတွေနမ်ဆန်မြို့နယ်တွေအကုန်လုံးလိုက်လံကြည့်ရှုနေကြဆိုတော့အာဆက်မှန်ပြီးတော့မှသူစစ်တွေပြင်းတဲ့သဘောအနေထားတော့ရှိပါတယ်ဒီကအစိုးရကတော့အခုလက်ရှိရှောက်နေတဲ့ငြိမ်းချမ်းရေးလမ်းစဉ်ကိုပြန်လည်တုံ့တက်ဖို့လိုပါတယ်။မဟုတ်ဘူးဆိုရင်တော့တိုက်ပွဲတွေကဘလို့မှငြိမ်းနိုင်မှာမဟုတ်ဘူး။တိုက်ပွဲတွေဆက်လိုက်ဖြစ်နေမှာပဲဖြစ်တယ်။ဒေါက်တာဆူကြီးပြောသလို NCE လမ်းကြောင်းကိုပဲလိုက်ပါဆိုတာတကယ်လက်တွေ့ပတ်သိအခြေအနေနဲ့တော့ကင်းကွာနေတယ်။မြန်မာတမတော်ကအစိုးရရဲ့ policy အတိုင်းတကယ်လိုက်လားမလိုက်ဘူးလား။အခုသွားနေတဲ့ဒီငြိမ်းချမ်းရေးလမ်းစဉ်က လက်တွေ့လုံးဝဖြစ်နိုင်ဆိုတာအစိုးရအနေနဲ့တရားသုံးသပ်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။နောက်မို့ရင်တော့ကျွန်တော်တို့စစ်ပွဲတွေကပြင်းထန်ပြီးတော့မှဒီအစိုးရရဲ့ငြိမ်းချမ်းရေးပွားနေတဲ့ဟာဘယ်လိုမှတကယ်ငြိမ်းချမ်းတဲ့လမ်းရောက်မှာမဟုတ်ဘူး။ကျွန်တော်တို့ပြန်ကြည့်လိုက်မယ်ဆိုရင်တော့ဒါကမြန်မာတပ်မတော်ရဲ့ငြိမ်းချမ်းရေးအပေါ်မှာမယူသားတဲ့သဘောထားလေငြိမ်းချမ်းရေးတကယ်စစ်မှန်တဲ့စာဆန္ဒမရှိဘူးဆိုတာဒါပေါ်လွင်တယ်လေဒီ21ရာစုပြင်လုံပြီးတဲ့နောက်ပိုင်းလဲမှာအခုကျွန်တော်တို့ဒီကကချင်ဒီသားဖက်ကိုအာသူစစ်ဒီပြင်းထန်ဆက်ပြီးသူစစ်ဒီစင်နေတဲ့တိုက်ပွဲတွေကနေ့စဉ်ရဆက်လို့ပဲဖြစ်နေပါလား
ဒေတာရင်းမတည်ငြိမ်မှုတွေနဲ့ဒေတာခံတွေဒုက္ခရောက်နေရတဲ့ဒီစီးရဲအခြေအနေပေါ်မှာပဋိပက္ခတွေကိုစီးရဲနည်းနဲ့မဖြေရှင်းမဲ့နိုင်ငံရေးနည်းလမ်းနဲ့တွဲဆုံဆွေးနွေးအဖြေရှားကြဖို့မေတ္တာရက်ခံတိုက်တွန်းလိုပါတယ်လို့ဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးလှုပ်ရှားနေသူလွေပိုးညင်းကအခုလိုပြောပါတယ်
စစ်မှန်တဲ့ Federal Democracy ကိုတွားချင်တယ်ဆိုရှင်ပထမဦးဆုံးစစ်ပွဲတွေကတော့ရက်ရမှာပဲနှစ်ဦးနှစ်ဖက်ရက်ရမယ်စစ်ပွဲတွေရက်တမ်းပြီးတော့မှပဲဒီနိုင်ငံရေးဆွေးနွေးပွဲဆိုတာစစ်ပွဲထက်မှဝင်လာလို့ကောင်းတယ်ပေါ့နော်တစ်ဖက်မှာစစ်ပွဲဖြစ်နေပြီးတော့မှတစ်ဖက်မှာနိုင်ငံရေးဆွေးနွေးပွဲဆိုပြီးမှကျင်းပတယ်ဆိုမှလည်းအခုလိုပဲဗာအနှစ်တာရမှမရှိဘူးပေါ့နော်ဒီစစ်ပွဲရက်နိုင်ဖို့အတွက်ကပထမဦးဆုံးအစိုးရတိုင်ရင်တွေနောက်ဆုတ်ပေးဖို့လိုအပ်တယ်ပေါ့နော်ဟိုတိုင်းရင်သားဒေသတွေမှာအခြေချနေထိုင်တာမဟုတ်ဘဲနဲ့တိုးချက်ထားတဲ့ဒီစစ်တပ်တွေကိုနောက်ဆုတ်ပြီးတော့မှပဲအလုံးကိုဖိတ်ခေါ်ပြီးတော့မှစပွဲဝိုင်းထဲမှာနိုင်ငံရေးစကားဝိုင်းလောက်တာပို့ပြီးကောင်းပါလေ
အခုလိုရှမ်းမြောက်တောင်ဒေသမှာတိုက်ပွဲတွေဖြစ်နေတယ်လို့ကချင်ပြည်နယ်တနိုင်းဘက်မှာလည်းစီးရဲတင့်မာမှုတွေကြောင့်ထောင်ချီတဲ့ဒေသခံတွေစစ်ဘေးရှောင်ထွက်ပြေးနေရစေအနေအထားမှာဒေသရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်တိုက်ပွဲတွေချက်ချင်းရပ်ပြီးဖို့နဲ့အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားပြည်လဲအောင်ဆွေးနွေးကြဖို့ကိုဒေသခံတွေနဲ့ဒုက္ခသည်အရေးလှုပ်ရှားသူတွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင
်မဆုမွန်တင်ပြပေးခဲ့တာဖြစ်ပါတယ်ဒါကတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုနားဆင်ခဲ့ရတာပါရှင်အခုတခါတော့နိုင်ငံတကာဆိုင်ရာသတင်းလွှာတွေကိုပြီးတင်ပြပေးပါမယ်အကျန်းဖက်ဝါရဇွဲတိုက်ခိုက်မှုတွေအစီအစီဖြစ်ပွားခဲ့တဲ့ပြဿနာတွေနဲ့နှံပန်းလုံးနေရချိန်မှာပဲဘရဇယ်မြို့မှာကျင်းပခဲ့တဲ့ဥရောပသမဂ္ဂခေါင်းဆောင်များအစည်းအဝေးအတွင်းကာကွယ်ရေးနဲ့ထောက်လှမ်းရေးကဏ္ဍတွေမှာပုံမှန်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားဖို့သဘောတူခဲ့ကြပါတယ်ဒါပေမဲ့လည်း BRICS လို့ခေါ်တဲ့ဥရောပသမဂ္ဂထဲကပြည်ထောင်ခွဲထွက်ရေးနဲ့လူဝင်မှုကြီးကြပ်ရေးပြဿနာတွေအပါအဝင်တခြားစိန်ခေါ်ချက်တွေနဲ့ပတ်သက်လို့တိုးတက်ပြောင်းလဲမှုတွေသိပ်ပြီးမရခဲ့ကြပါဘူး။နောက်ဆုံးဖော်ပြထားတဲ့စည်ရင်းအရ2019ခုနှစ်အတွင်းမှာမြေထဲပင်လယ်ကိုဖျက်ပြီးဥရောပထဲကိုဝင်လာကြတဲ့ရွှေ့ပြောင်းဒုက္ခသည် 8,100 ရှိပြီး DNA မျှားလာတဲ့ခရီးကိုဆက်ပြီးလာကြမဲ့လူတွေရှိနေတုန်းပဲဖြစ်ပါတယ်။VOA သတင်းတော် Henry Richwell လန်ဒန်မြို့ကနေပေးပို့တဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်ရှင်။ဘရာဇီးလ်မြို့မှာကျင်းပခဲ့တဲ့ဥရောပသမဂ္ဂခေါင်းဆောင်များညီလာခံမှာကာကွယ်ရေးကဏ္ဍမှာငွေကြေးသုံးစွဲဖို့နဲ့ထောက်လှမ်းရေးဆိုင်ရာအချက်အလက်မျှဝေတာတွေမှာပုံမှန်ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့သဘောတူညီခဲ့ကြပါတယ်။ဥရောပသမဂ္ဂဥက္ကဋ္ဌ John Clark Juncker ကအခုလိုပြောပါတယ
်။ We are spending halfof the military budget of the US
American sitat 300 dollar ကိုကျွန်တော်တို့သုံးဆွနေရဖြစ်ပေမဲ့အကျိုးသက်ရောက်မှုက1500ရင်းလုံးပဲရှိပါတယ်ဒီထက်တိုးအောင်လိုအပ်မဲ့နေရာတွေရှိနေသေးတာကြောင့်ဒီကနေ့ကျွန်တော်တို့အခုလိုဆုံးဖြတ်ချက်ချတာဖြစ်ပါတယ
်ဥရောပသမဂ္ဂခေါင်းဆောင်တွေစီကိုဂီတာကနေတဆင့်သတင်းစကားပါနိုင်ဖို့ရည်ရွယ်ပြီးတော့ Syrian God Talent လို့ခေါ်ဆိုတဲ့ဒုက္ခသည်ဂီတာအဖွဲ့တစ်ဖွဲ့ကလည်းညီလာခံကျင်းပရာအဆောက်အအုံပြင်ပမှာရှိနေပါတယ်ဥရောပသမဂ္ဂအဖွဲ့ဝင် Dash ကိုစလေ UD Sachinjini ကအခုလိုပြောပါတယ
် We need to welcome them
ဘဝတည်တည်ဆောက်မဲ့သူတွေကိုကြိုဆိုပြီးတော့ကူညီကြရမှာပ
ါဒါပေမဲ့လည်းဥရောပသားအားလုံးကအခုလိုတူညီတဲ့အမြဝေခံစားချက်တွေမရှိကြပါဘူးဒုက္ခသည်တွေကိုလက်ခံယူရမယ့်ခွဲတန်းကိုညှင်းဆန်တဲ့ချီရီပဘလစ်ပိုလန်နဲ့ဟန်ဂရီနိုင်ငံတို့ကိုဥပဒေကြောင်းအရအရေးယူဖို့ဥရောပသမဂ္ဂကလှုံ့ဆော်နေပါတယ်။နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Amnesty International ကရီကာဒိုနော်ရီကအခုလိုပြောပါတယ
်။ဥရောပသမဂ္ဂအတွင်းမှာရှိကြတဲ့နိုင်ငံတွေအားလုံးအပြည့်အဝပူးတွဲတာဝန်ယူလှုံ့ဆော်မယ်ဆိုရင်ဒီစနစ်ကအတော်လေးကိုအလုပ်ဖြစ်မှာဖြစ်သလိုပြဿနာလည်းဖြစ်လာနိုင်စရာမရှိပါဘူး။
ပြဿနာဖြစ်ရတဲ့အကြောင်းရင်းတွေကိုထုတ်ဖော်ပြောဆိုနိုင်ဖို့အတွက်ဥရောပသမဂ္ဂကဆန့်စစ်သွားမှာဖြစ်တယ်လို့ပြင်သစ်သမ္မတကပြောပါတယ
်။ C'est un défi de
l'UE. ဒါဟာရေရှည်စိန်ခေါ်မှုဖြစ်တယ်။အာဖရိကနဲ့အရှေ့အလယ်ပိုင်းအနီးအနားဒေသတဝိုက်တည်ငြိမ်ဖို့အတွက်ရေရှည်အဖြစ်လဲလိုပါတယ်လို့ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ကပြောသွားတာဖြစ်ပါတယ်။ဥရောပသမဂ္ဂအတွင်းမှာစိန်ခေါ်မှုတွေအများကြီးရှိနေပေမဲ့မျောလင့်ချက်အစ်စ်တွေလည်းရှိပါတယ်။London King's College ကပါမန့်ခအနမ်မီနွန်ကအခုလိုပြောပါတယ
်။ The Eurozone is growing again. So all that looks good, but what I would
ရပါစုံတဖန်ပြန်လဲတိုးတက်ကြီးထွားလာနေပြီးအခြေအနေအားလုံးလည်းကောင်းမွန်နေပါတယ်။ဒါပေမဲ့လူဝင်မှုကြီးကြပ်ရေးပြဿနာ Eurozone အတွင်းပြဿနာအခြေတင်းနဲ့ပိုလန်နဲ့ Hungary နိုင်ငံတို့ရဲ့ဒီမိုကရေစီအဆင့်တန်းနှိမ့်ချလာနေတဲ့ပြဿနာတွေဟာဥရောပသမဂ္ဂရင်ဆိုင်နေရတဲ့အခြေခံကြကြပြဿနာတွေဖြစ်ပြီး ပြီးခဲ့တဲ့နှစ်ကလိုမျိုးပဲလောလောကူကူနဲ့ဖြစ်ရှင်းလို့ရနိုင်မှာလည်းမဟုတ်ပါဘူး။နောက်တစ်ခေါက်ပြန်လာပြီးဆွေးနွေးကြအောင်ပါ
။ညီလာခံအတွင်းဥရောပသမဂ္ဂနဲ့ပြည်ထောင်နိုင်ငံခွဲထွက်ရေးကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။ပြည်ထောင်နိုင်ငံအတွင်းမှာနေထိုင်နေကြတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံသားတွေပေါ်ထားရှိပေမဲ့အခွင့်အရေးတွေနဲ့ပတ်သက်တဲ့ဝန်ကြီးချုပ်ထရီဇာမီရဲ့ကမ်းလှမ်းချက်တွေဟာမျောလင့်ထားတာထက်နှိပ်ကျလွန်းနေတဲ့အတွက်ရှစ်ဆက်ပြီးညှိနှိုင်းရခက်ခဲတဲ့ဆွေးနွေးမှုတွေလုပ်ရအောင်မှာကိုအချက်ပြလိုက်တာဖြစ်တယ်လို့လည်းဥရောပသမဂ္ဂခေါင်းဆောင်တွေကထုတ်ဖော်ပြောဆိုခဲ့ကြပါတယ်ရှင်။
ဒါရှင်များရှင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NND ပါတီရဲ့ရန်ကုန်မြို့ကဗဟိုကော်မတီအစည်းအဝေးအတွင်းမှာပါတီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဆောင်ရွက်ရှောင်ရံကိစ္စတွေကိုအလေးထားပြောဆိုသွားပါတယ်။ပြည်သူနဲ့အတူဆိုတဲ့ဆောင်ပုတ်တစ်ကိုကင်ဆယ်ထားတဲ့ NND ဆိုရအနေနဲ့လူမှုကိုမျက်နှာမူဖို့ပြည်သူအပေါ်မမောက်ပါဘူး။ပါတီတွင်ညီညွတ်ရေးတည်ဆောက်ဖို့စတာတွေကိုလည်းတိုက်တွန်းထားပါတယ်။ NND အနေနဲ့လူမှုကအားကိုးလောက်တဲ့ပါတီတစ်ခုအဖြစ်ဆက်လက်ရည်တည်နိုင်မှုဘာတွေလုပ်ဖို့လိုမလဲဆိုတာကို VOE မြန်မာပိုင်းရဲ့အင်္ဂါနေ့ညတရက်လီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်ဒီအနေနဲ့ရောအစိုးရတက်တန်းတနှစ်ကျော်လာပြီဖြစ်တဲ့ NND ပါတီအနေနဲ့ပြည်သူနဲ့တသားတည်းရှိနေသေးတယ်လို့ယူဆကြပါသလား။ကိုယ်အမြင်ကိုယ်သဘောထားတွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VO ရဲ့ဖုန်းနံပါတ် 1-392-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရည်လိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
အင်္ဂါနေ့ညဓာတ်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်လက်ပြီးတော့ဥရုယာတိပြောင်းလဲမှုတွေမှုနဲ့ဒီလူတွေကြောင့်ဖြစ်တဲ့အကျိုးဆက်တွေဟာရေသတ္တဝါတွေပေါ်ဘလို့တက်ရောက်မှုရှိတယ်လဲဆိုတာကိုကြည့်ကြရအောင်ပါ။သမုဒ္ဒရာဆန်ရညီလာခံကိုညွှန်ရုံးမြို့မှာဇွန်လအတွင်းကျင်းပခဲ့ပြီးကဘာကြီးပူနွေးလာခြင်း၊ပလတ်စတစ်ဆွန့်ပစ်ခြင်း၊ငှားလွန်ကျွန်းဖန်းစည်းခြင်းနဲ့ရည်ရွယ်ညဉ့်ဉန်းခြင်းကြောင့်ရည်နေသတ္တဝါတွေပေါ်ထိခိုက်မှုမရှိအောင်ကာကွယ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းဒီဒဏ်တွေကိုပင်လယ်သမုဒ္ဒရာတွေကအထင်ကြီးရရည်သတ္တဝါတို့ချို့ရင်ဆိုင်နေရပါပြီ။ဒီအကြောင်း Kevin Enoch ပေးပို့တဲ့သတင်းကိုနန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်။
သမိုင်းတလျှောက်စာတင်းငါးတွေပေါ်များလာတဲ့နေရာမှာကျဆားကြတဲ့ဒေသကြီး6ခုကပြည်ကွင်းငှက်54ကောင်တို့ရဲ့လှုပ်ရှားမှုတွေကိုလေ့လာဖို့သိပ္ပံပညာရှင်တွေကြိုးပမ်းထားပါတယ်။အစင်လာတိုင်းပင်ကွင်းငှက်ကလေးတွေတွားလိရှိတဲ့စာတင်းငါးတွေပေါ်များတဲ့နေရာမှာရှားရီဥဒုပြောင်းလဲမှုကြောင့်ငါးတွေကင်းမဲ့နေတာကိုသိပ္ပံပညာရှင်တွေတိလေတာတွေ့ရှိခဲ့ပါတယ်။ Exeter တက္ကသိုလ်သုတေသနဌာနကဒေါက်တာ Richard Shirley ကအခုလိုပြောပါတယ
်။
အခုလာရေစီးကြောင်းမှာရာသီဥဒုပြောင်းလဲမှုရဲ့သက်သေတွေကိုတွေ့ရပါတယ်။အရှိပဲရက်ကိုရေသရဝါမျိုးစိတ်တွေပြောင်းသွားကြပါသည်။ဘန်ကူလာရေစီးကြောင်းတစ်လျှောက်ငါးဖက်လုပ်ငန်းတွေပေါ်မှာပြင်းထန်တဲ့အကျိုးသက်ရောက်မှုတွေလည်းတွေ့နေရပါတယ်။သူသဖြင့်ကတော့နမီးဘီးယားကငါးတွေပေါ်တဲ့နေရာမှာဆိုရင်စာရင်းငါးတွေပျောက်ကုန်ပါပြီ
။ဒီပင်ကွင်းငှက်ကလေးတွေကသူတို့စိတ်အာရုံနဲ့လှုပ်ရှားကြသလိုသူတို့ရဲ့တဟဆာတာတကြနေနိုင်တဲ့ဆောင်ရင်ထက်ယာရီဥဒုကခက်မှန်မှန်ပြောင်းလဲနေတယ်လို့သူတေသနာပြုသူတွေကပြောပါတယ်။ဒေါက်တာရှာလေးကအခုလိုဆက်ပြောပါတယ်
။ They don't have any parental
ပင်လယ်သမုဒ္ဒရာလေးကိုပင်ကွင်းကလေးတွေပထမဆုံးချင်းသွားတဲ့အခါမျိုးမှာမိဘအဆောက်အအုံမပါကြပါဘူး။သူတို့ကိုမိဘတွေကမကူပါဘူး။ဘယ်မှာဆာရှာတွေ့မလဲဆိုတော့အသိဉာဏ်မျိုးလည်းသူတို့မှာမရှိပါဘူးသူတို့ရဲ့စိတ်အာရုံတိုင်းလောက်ကြတာပါပင်ကွင်းငှက်ကလေးတွေဒီတိုင်းပြည့်မှုကြပါတယ်ဒါပေမဲ့အဲ့ဒီနေရာမှာအစာမရှိတဲ့အတွက်အကျိုးဆက်ဖြစ်နေရတော့ပထမနှစ်မှာလည်းအာဖဂန်ပင်ကွင်းတွေတည်ကုန်တာများပါတယ
်ငါးအလွန်ကြုံဖတ်လို့စာတင်းငါးတွေနဲလာတာနဲ့ရေတွေနှွေးလာလို့ရေအေးရှီယာစီငါးတွေပြောင်းရွှေ့ကုန်တာကြောင့်ပြဿနာကနှစဖြစ်နေပါတယ်ဒေါက်တာရှာလေးကသူ့ရဲ့တွေးရှိချက်ကိုအခုလိုဆိုပါတယ
် So they're going to the right places
နေရာမှန်ကန်သွားရင်အဲ့ဒီရောက်တဲ့အခါမှာသူတို့လိုအပ်တဲ့စားစရာအစာကလည်းမရှိပါဘူးလေ။တတ်မှတ်လမ်းကြောင်းတိုင်းပင်ကွင်းငှက်ကလေးတွေလိုက်သွားကြတာသဘာဝပတ်ဝန်းကျင်တွေကောင်းတယ်လို့ကျွန်တော်တို့ကယူဆထားပါတယ်။ဒါပေမဲ့လည်းလူတွေရဲ့လုံရက်တွေကြောင့်သူတို့လေးတွေရဲ့လုံနေကြပုံစံနေတမျိုးနဲ့ပြောင်းသွားစေပါတယ်။ဒါကြောင့်ပင်ကွင်းငှက်ကလေးတွေကလူမှုဇီဝဆက်ဆက်နေတဲ့ထောင်ချောက်ထဲမှာပိတ်မိနေကြတာပါ
။ဒါဟာလူသားတွေကြောင့်ရာသီဥတုပြောင်းလဲစေတဲ့အချက်တွေထက်ကအချက်တစ်ချက်များသာဖြစ်တယ်လို့ဒေါက်တာရှာလိကအခုလိုပြောပါရယ်။
And African penguins endangered it's declined by more than 50% over the
African penguin တွေမျိုးတုံးမဲ့အရေးနဲ့ကျုံနေပါပြီလွန်ခဲ့တဲ့နှစ်30ကျော်မျိုးဆက်သုံးခုအတွင်းမှာ50ရာခိုင်နှုန်းညော့သွားပါတယ် penguin တွေအများပြားကျဆတ်ရ the western cape မှာဆိုရင်လည်းပြီးခဲ့တဲ့7နှစ်အတွင်းမှာ80ရာခိုင်နှုန်းထိကိုကျသွားပါတယ်ဒါတကယ်ကိုသိသာကျဆင်းသွားတာပါ
ဒီပင်ကွင်းအရင်ကလေးတွေကိုဆက်ပြီးထိန်းသိမ်းထားဖို့ဆိုရင်ငါးဖန်းလုပ်ငန်းတွေကိုရပ်ပြရမှာဖြစ်တယ်လို့အဓိကထိန်းသိမ်းဆောင်ရှောက်ပေးဖို့တကဘာလုံးကလုပ်ကင်ဖို့လိုတယ်လို့ရှာလေးကပြောပါတယ်ရှင်
နန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့အိန္ဒိယနိုင်ငံကဆဲရုပ်လုပ်သားတွေအကြောင်းကိုတင်ပြပေးပါမယ်အိန္ဒိယနိုင်ငံကမော်တော်ကားထုတ်လုပ်တဲ့ဆဲရုံတွေမှာသုံးဖို့ဆဲရုပ်တွေကိုအိန္ဒိယပညာရှင်တွေကဖန်တီးဖို့ကြိုးစားနေပါတယ်။ဒါပေမဲ့လည်းတန်းနဲ့ချီတဲ့လူငယ်တွေအလုပ်အကံရရှိဖို့အခွင့်အလမ်းနည်းပါးနေချိန်မှာဒီမော်တော်ကားလုပ်ငန်းတွေဟာအိန္ဒိယအလုပ်အကံပေါင်း90ရာခိုင်နှုန်းပေါ်တက်ရောက်မှုတွေရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကသတိပေးထားပါတယ်။ညွန့်တလီမျိုးကအန်ဂျနာဖတ်စရီချာပေးပို့တဲ့သတင်းကိုကိုအောင်ကပြောပြပေးမှာပါရှင်။
အိန္ဒိယနိုင်ငံကပစ္စည်းတူလာရုံတစ်ခုမှာတဘက်လာလို့အမည်ပေးထားတဲ့ဆက်ရုပ်လေးဟာအစင်းစင်ထပ်ထားတဲ့ပစ္စည်းတွေကိုအလွယ်တကူသယ်ဆောင်ပေးနေပါတယ်။ Grey Orange Company ကဖန်တီးထားတဲ့ကွန်ပျူတာ 3D ဆက်ရုပ်ရဲ့စွမ်းဆောင်အားဟာလူစွမ်းအားထက်တာပါတယ်။ Grey Orange Company ကိုပူတဲ့တည်ထောင်သူ Akash Gupta က
If I talk about average case,
ရူရပြောရင်လူတစ်ယောက်ဒီနေ့ကိုပစ္စည်း100နဲ့120ကြားတယ်ယူရွှေပြောင်းနိုင်ပေမဲ့ဆက်ရုပ်ကတော့တစ်နာရီကို900ကနေ600ကြားထိရွှေပြောင်းနိုင်တာကြောင့်ဒါအတော့ကိုနှိုင်းရှင်လို့မရတဲ့အနေအထားဖြစ်နေတယ်လို့ပြောရမှာပါ
။ဘတ်လာအပြင်ပစ္စည်းတွေကိုရွေးချယ်ပေးတဲ့နေရာမှာလဲလူတွေအစားဆက်ရုပ်တွေကိုအစားထိုးသုံးလာပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းအာရှတလောမှာလုပ်ငန်းတွေပိုတိုးချက်လာတဲ့ Gupta ကစက်မှုလုပ်ငန်းတွေမှာဆက်ရုပ်တွေအစားထိုးသုံးဆွဲမှုတွေများလာလိမ့်မယ်လို့ခန့်မှန်းထားပါတယ်။အခုလိုအစိမ့်နီးပညာတွေကိုသုံးဆွဲလာတာကြောင့်အခက်အခဲရင်ဆိုင်ရသူတွေကတော့နေစားလုပ်သားတွေပါ။အသက်32နှစ်အရွယ် Ram Gopal ဟာဆက်လုပ်ရေးလုပ်ငန်းခွင်မှာတစ်လကိုဒေါ်လာ100လောက်ပဲရသူပါ။
ကတော့ဘယ်ကားနဲ့မဟု
တ်ဘူးဒါအထိပ္ပယ်မရှိပါဘူးဆက်ရုပ်တင်တဲ့လှုပ်ချတော့ကျွန်တော်တို့ကဘာလှုပ်စားမှာပါလဲဘာလုံးမှလှုပ်စရာမရှိဘူးဆိုရင်တော့ကျွန်တော်လဲဘာဆက်လုပ်ရမှာလဲ
ကမ္ဘာတော်ဝန်မော်တော်ကားဆက်ရုပ်နေမှာအလုပ်လက်မဲ့တွေတိုးများလာတဲ့အချိန်အိန္ဒိယလိုနိုင်ငံမျိုးနဲ့အရှေ့တောင်အာရှနိုင်ငံတွေကနေစားလုပ်သားတွေအတွက်တော့ပိုအခက်အခဲတွေရင်ဆိုင်လာနေရပါတယ်ကမ္ဘောဒီးယား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ထိုင်း၊ဗီယက်နမ်စတဲ့နိုင်ငံတွေကအထက်ကျုပ်ဆက်ရုံနဲ့ဆက်မှုလုပ်ငန်းတွေကအလုပ်ကိန်းပေါင်းသန်း130လောက်ထိခိုက်နိုင်ပြီးအိန္ဒိယမှာတော့သန်း100လောက်ထိခိုက်နိုင်ပါတယ်ခင်ဗျာ
။ကိုအောင်တင်ပြပေးခဲ့တာပါ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်တစ်နေ့ကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအတင်းချုပ်ကိုမတင်ကြီးထိုက်ကြေညာပေးပါမယ်ရှင
်။ပါကစ္စတန်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့ရေနံတင်ကားတိမ်းမှောက်ပြီးမီးလောင်ခဲ့တာကြောင့်အနည်းဆုံးလူပေါင်း140သေဆုံးရပါတယ်။ရေနံတင်ကားတိမ်းမှောက်ရာကပောက်ထွက်လာတဲ့ရေနံတွေကိုခတ်ယူဖို့စူးစီးရောက်ရှိလာတဲ့သူတွေမီးသင့်လောင်ကျွမ်းခဲ့တာဖြစ်ပါတယ်။အနည်းဆုံးလူ80လောက်လည်းဒဏ်ရာရခဲ့တယ်လို့အာဏာပိုင်တို့ကပြောပါတယ်။တောင်ပိုင်းစေကံမြို့ကရာချီကနေပန်ချက်ပြည်နယ်မြို့တော်လာဟိုကိုလမ်းမကြီးအတိုင်းမောင်းနှင်လာရင်ကားသမားကယင်ကိုမထိနိုင်ပဲတိတ်မှောက်ခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းကစီချွန်းပြည်နယ်မှာမြေပြိုကျမှုအတွင်ပါသွားတဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့တွေရှာဖွေတွေ့ရှိနိုင်ဖို့အတွက်ကြိုးပမ်းနေကြဆဲဖြစ်ပါတယ်။စနေနေ့ကမြေပြိုကျတဲ့အထဲမှာဇင်မိုတောင်ပေါ်ရွာလေးပါသွားခဲ့ပြီးလူ95ယောက်ဆက်ပြီးတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့တရုတ်အာဏာပိုင်တို့ကပြောပါတယ်။ဒီမြေပြိုကျမှုအတွင်ပါလာတဲ့ကြောက်တုံးတွေအပြည့်စီအပိုင်းဆိုင်တွေကြောင့်အင်ဂျီ40ထဲမှနေပျက်စီးသွားပါတယ်။လင်မယား2ယောက်နဲ့ကလေး1ယောက်ကိုအသက်ရှင်လျက်ပြန်တွေ့ခဲ့ပြီးတခြားအသက်ရှင်တဲ့သူကိုတော့မတွေ့ရဘဲသေဆုံးသူချိုးအလောင်း15လောင်းကိုတွေ့ရှိထားတယ်လို့အာဏာပိုင်တို့ကပြောပါတယ်။ဆော်ဒီအာရေဗျားနိုင်ငံကယီမန်နိုင်ငံမှာဖြစ်နေတဲ့ကာလာဝမ်ယောဂါတိုက်ဖျက်ဖို့အတွက်ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ကိုအမေရိကန်ဒေါ်လာ 66.8 တန်းလှူဒါန်းပါတယ်။ယီမန်နိုင်ငံမှာဝမ်ယောဂါဖြစ်ပွားနေတယ်လို့အသံပြန်ရှိတဲ့သူအရေအတွက်ဟာအခုသတင်းပတ်အတွင်း2သိန်းကျော်သွားခဲ့ပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ် Stephen O'Brien ကပြောပါတယ်။ကမ္ဘာပေါ်မှာအဆိုးဝါးဆုံးဝမ်ယောဂါဖြစ်ပွားမှုကိုရင်ဆိုင်နေရပြီးတနည်းကိုဝမ်ယောဂအသစ်ဖြစ်တဲ့လူအရေအတွက်ဟာပြင်းပြအားဖြင့် 9,000 လောက်ရှိတယ်လို့ UNICEF ဖွဲ့ရဲ့ညွှန်ကြားရေးမှူးနဲ့ WHO အကြီးအကဲတို့ကမနေ့တုန်းကပြောဆိုထားပါတယ်ရှင
်။တရင်အတင်တွေကိုမတင်ကြီးထိုက်ကြေညာပေးခဲ့တာပါရှင်။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင်။ View American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.